နေပြည်တော်စေယုံကျောက်ကြီးနဲ့အီလာလေတပ်ကိုကာကွယ်တပ်ဖွဲ့တွေကလေကြောင်းကနေဒရုန်းတွေနဲ့တိုက်ခတ်ခဲ့ပြီးထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောပါတယ်။တိုက်ခတ်ခံရပြီးတဲ့နောက်လေကြောင်းခီးစင်တွေကိုတော့ရနာထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုခင်မောင်စိုးမင်းပြောပြပေးပါဦးခင်ဗျာ
။အာနာသိန်းစေကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုံးထိုင်နေတဲ့စေယုံကျောက်နဲ့နေပြည်တော်အီလာလေစိတ်တို့ကိုအေပြီလ၄ရက်ဒီကနေ့မနေ့ဆယ်နာရီခန့်ကကာကွယ်ရေးတပ်ဖွဲ့တွေကဒရုန်းတွေအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုအတွင်စစ်ကောင်စီဘက်ကထိခိုက်ဒဏ်ရာရရှိတာတွေရှိတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ခိုက်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့နေပြည်တော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့နှီးစပ်သူတဦးကအခုလိုပြောပါတယ်
။အဓိကတိုက်ခိုက်တာကတော့ဒီဒရုန်းတွေနဲ့အဝေးပြေးတာဝေးပြေးဒရုန်းတွေနဲ့တိုက်ခိုက်တယ်။ဒေလာလေစိတ်ကို73စီးနဲ့ဒီနေပြည်တော်ကစစ်ရုံးချုပ်ကိုဒီမြောင်းလိုက်ဒီတည်နေတဲ့စေယုံတို့ကိုထိုင်တဲ့စေယုံတို့ကို76စီတိုက်ခိုက်တယ်။အဲဒီမှာကတော့တိုက်ခိုက်မှုတချို့ရှိတယ်လို့ကြားရတယ်။တိုက်ခိုက်မှုကအီလာလီစိတ်မိလောင်နေတယ်။နောက်ပြီးတော့စေယုံတို့မှာတော့တော်တော်များများဒီဇီယာတီစေယုံမှာတမ်မလို့စေယုံမှာပေါ့နော်သူတို့တမ်မလို့စေယုံမှာတော်များရောက်နေကြပြီလို့သတင်းကြားရတယ်ပေါ့နော်။အခုကတော့ပထမဆုံးဒီကြောင်တိုက်ခိုက်မှုလို့ပြောရမှာပေါ့နော်။ NUG ရဲ့ကာဝေးအယူဒီကာဝေးဝီထန်တဲ့လေကြောင်းတိုက်ခိုက်မှုလို့ပြောရမယ်။ဒီလေကြောင်းတိုက်ခိုက်မှုကထိအောင်မှုရှိတယ်လို့လည်းပြောရမယ်။ဒါနဲ့ပတ်သက်ပြီးတော့ပြောချင်တာကတော့ဟိုနောက်ထပ်လည်းဒီတော်လိုင်းအတွက်ဆက်ပြီးတော့နော်ဟိုဗိနေရပါပဲအဲဒီစစ်ကောင်းဆောင်တွေရှိရှိလိုက်လာပြီးတော့နော်တိုက်ခိုက်မှုကဒီဆက်ပြီးလာမယ်ဆိုတဲ့အကြောင်းလေးတော့စကားပေါပြရစီ
တိုက်ခိုက်ခံရပြီးထိခိုက်ပျက်စီးဒဏ်ရာရရှိတဲ့အခြေအနေနဲ့ပတ်သက်လို့VOA ကတီးခြားအတီမပြုတ်နိုင်သေးပေမဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကလည်းစေယုံကျုံနဲ့အေလာလေစိတ်ကိုအဝေးထိန်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာအတီပြုတ်ထုတ်ပြန်ခဲ့ပြီးပျက်စီးထိခိုက်ဒဏ်ရာရတဲ့အခြေအနေအသေးစိတ်ကိုတော့ထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီဘက်ကတော့မနေ့စင်နာရီခွဲမှာနေပြည်တော်လေစိတ်အရှိတ်ဘက်ကနေဒရုန်းလေစီစေယာတီရီမြို့နယ်အရှိတောင်ဘက်ကနေဒရုန်း3စီးပြန်တန်းဝင်ရောက်လာတာကိုလေကြောင်းရံကာကွယ်ရေးတပ်ဖွဲ့တွေကအောင်အောင်မြင်မြင်ပစ်ချခဲ့တယ်လို့လူနဲ့အဆောက်အုံထိခိုက်ပျက်စီးမှုမရှိဘူးလို့လည်းသတင်းထုတ်ပြန်ထားပါတယ်။ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောတဲ့စေယုံကျုပ်တိုက်ခိုက်ခံရတဲ့အခြေအနေကိုတော့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားခြင်းမရှိပါဘူး။တိုက်ခိုက်ခံရပြီးတဲ့နောက်မှာပြည်တွင်းလေကြောင်းခီးစင်တွေကိုတော့ရန်နာထားရတယ်လို့နေပြည်တော်မျိုးကံတွေကပြောပါတယ်
သူတွေမရှိအောင်လုပ်နေတော့အသွားလာတော့သွားနေတာလူအတန်နေမှာရတော့မကြောက်အောင်ဗျာအနားမှာရှိရလို့လေအဲ့တော့အတန်ကြားလာတော့မရှိဘူးလို့ပြောတယ်ဒါလေရင်တွေကတော့ရထားရတော့ပြောတယ်ပြည်တွင်းလေရင်တွေတော့ဒီနေ့သွားမဲ့လူတွေမသွားဘူးမသွားရအောင
်အရင်ကလည်းနေပြည်တော်အေလာလေစိတ်ကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာတွေရှိခဲ့ပြီးအဲ့ဒီနောက်ပိုင်းမှာလေစိတ်လုံခြုံရေးတွေတိုးမြင့်ဆောင်ရွက်ဖို့စစ်ကောင်စီဘက်ကညွှန်ကြားချက်တွေလည်းလူမှုကွန်ရက်မှာပြန့်နှံ့ခဲ့ပါတယ်ခင်ဗျာ